24နှစ်မြောက် TNMN အရေးခင်နှစ်ပတ်လည်ချိန်မှာတရုတ်ဆိုရဟာပေကျင်းမြို့တော်မှာလုံခြုံရေးထူထပ်ထပ်ခြားထားပြီးအင်တာနက်မှာစင်ဆာဖြတ်တောက်မှုကိုလည်းတင်းတင်းကြပ်ကြပ်ပြုလုပ်နေပါတယ်။1989ခုနှစ်ဇွန်လ4ရက်နေ့မှာဆန္ဒပြသူတွေကိုတရုတ်စစ်တပ်ကရဲရဲဆက်ဆက်နှိမ်နင်းခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်လုပ်တာတွေနဲ့လူမှုတွဲဆောင်ဆွေးနွေးပွဲလုပ်တာတွေကိုအာဏာပိုင်တွေကတင်းတင်းကြပ်ကြပ်ကင်တွေဆောင်ရွက်နေတာပါ။တရုတ်စစ်တပ်ဟာဒီမိုကရေစီရဲ့ဆန္ဒပြတဲ့ចောင်းသားတွေကိုနှိမ်နင်းခဲ့တဲ့အတွက်ရက်တရပတ်အကြာမှာဆန္ဒပြပွဲတွေရက်စဲခဲ့ပါတယ်။နှိမ်နင်းမှုအတွင်းလူရာကနန်းကနေထောင်ကနန်းကြားသေဆုံးလိမ့်မယ်ဆိုပြီးတော့ခံမှန်းခဲ့တဲ့အတွက်တရုတ်အစိုးရရဲ့ဒီနှိမ်နင်းမှုအပေါ်တကဘာလုံးကပြစ်တင်ဝေခံခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ဆန္ဒပြမှုတွေဖြစ်ပွားလိမ့်မယ်ဆိုပြီးယူဆခဲ့တာကြောင့် TNMN ရင်မြင်နဲ့ဘေကျင်းမြို့ကအခြားထင်ရှားတဲ့နေရာတွေမှာလုံခြုံရေးအင်အားတွေချထားခဲ့တာပါ။အခုလိုနှစ်ပတ်လည်အချိန်ရောက်တိုင်းဆန္ဒပြပွဲတွေဥဆောင်ကျင်းပလိမ့်မယ်ဆိုတဲ့တန်တရားကြောင့်တရုတ်ဆိုရဟာလူခွေတကြွလှုပ်ရှားသူအတော်များများကိုထိမ့်သိမ်းပြီးတချို့ကတော့အနီးကပ်စောင့်ကြည့်မှုတွေပြုလုပ်နေပါဗျ။